မနေ့ကခီးတဲ့နဲ့လင်းအမှုထမ်း150လုံးတည်ဆုံးခဲ့ရတဲ့ German Wings ပိုင်း Airbus Jetlin ပြတ်ချခဲ့တဲ့နေရာနာမှာပြင်းထန် Germany နဲ့ Spain ခေါင်းဆောင်တွေဟာဒီကနေ့တွားရောက်ခဲ့ကြပါတယ်။ Germany ဝန်ကြီးချုပ် Angela Merkel ပြင်းထန်သမ္မတ François Hollande နဲ့ Spain ဝန်ကြီးချုပ် Mariano Rajoy တို့ဟာလင်းတက်ကိုရှာဖွေစစ်ဆေးနေသူစခန်းချရာ Sanilas Els မှာကဲဆယ်ကူကြီးလုပ်သားတွေနဲ့တွေ့ဆုံပြောကြားခဲ့တာပါ။အဲ့ဒီနေရာဟာအင်္ဂါနေ့ကစပိန်နိုင်ငံဘာစီလိုနာကနေဂျာမနီနိုင်ငံဒက်ဆာ့တော့ကိုအသွာလင်းဆက်ထွက်ပြီးတနင်္လာနေ့အချိန်မှာလင်းပြတ်ကျခဲ့တဲ့နေရာနဲ့တိတ်မွေးပါဘူး။ကူကြီးလုပ်သားတွေဟာပြင်သစ်နိုင်ငံ Els တောင်တန်းကလင်းပြတ်ကျခဲ့တဲ့နေရာမှာရှိတဲ့တောင်ဆောင်းတွေရှုံမြောင်းတွေထဲမှာအလောင်းတွေနဲ့လင်းဘာဖြစ်ခဲ့လဲဆိုတာကိုပြောပြနိုင်မဲ့ဒုတိယမြောက် Black Box ကိုရှာဖွေနေကြပါတယ်။လင်းပြတ်ကျပြီးနိုင်အတော်ချိန်မှာလင်းမောင်းကန်းကတပိုင်းတစ်ဆပျက်စီးနေတဲ့အသံဖမ်းဆက်ဖြစ်တဲ့ပထမ Black Box ကိုကိုတွေ့ခဲ့ပြီးတက်မချခင်လင်းမှုဘာတွေပြောခဲ့တယ်ဆိုတာသိနိုင်မှုအတွက်ပြင်သစ်နိုင်ငံပါရီမြို့ကိုပေးဖို့ဆက်စည်နေပါတယ်။ German Wings လင်းအမှတ်6525ပေါ်မှာလိုက်ပါသွားသူတွေဟာနိုင်ငံပေါင်း18နိုင်ငံကဖြစ်ပြီး Germany နိုင်ငံသား82ဦးနဲ့ Spain နိုင်ငံသား35ဦးတည်းမင်းနဲ့ပါဝင်ပါတယ်။ဒါအပြင် German Opera Tänzerin 2ဦးနဲ့ကျောင်းခီးစဉ်ပြီးပြန်လာကြတဲ့10ကျော်တက် German ကျောင်းသူကျောင်းသား16ယောက်လည်းပါလာကြတာပါ။German Wings ရဲ့ဗုဒ္ဓဟူးနေ့လေကြောင်းခီးစဉ်အတော်များများကိုလင်းဝန်တန်းတွေပန်ချမှုကြောင့်ဖျက်သိမ်းထားပြီးလင်းပြကြမှုအတွက်တောက်လှုပ်ဝမ်းနေရပါကြောင်းလင်း German Wings ပြောကြားခဲ့တဲ့ပြင်စုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝလှုပ်ဆောင်သွားမယ်လို့ဆိုပါတယ်